88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းနဲ့အရပ်ဖက်အဖွဲ့တွေအမှုပညာရှင်တွေပူးပေါင်းပြီးလူမှုငြိမ်းချမ်းရေးလှုပ်ရှားမှုရတရပတ်ကိုတနင်္သာရီတိုင်းဒေသကြီးကမြို့ကိုမြို့မှာဒီဇင်ဘာလ2ရက်နေ့ကစတင်ကျင်းပနေတာဖြစ်ပါတယ်။လူမှုပါဝင်တဲ့နီးလန်းနဲ့သွားမှသာငြိမ်းချမ်းရေးစီကိုအမြန်ရောက်နိုင်မယ်လို့ယူဆတာကြောင့်အခုလိုလူမှုလှုပ်ရှားမှုပြုလုပ်တာဖြစ်တယ်လို့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းခေါင်းဆောင်တွေကဆိုပါတယ်။21ပင်လုံးဟာပြည်သူတွေမျှော်လင့်နေတဲ့ရလက်ကောင်းတွေကိုထုတ်ပေးနိုင်တဲ့အရာတစ်ခုဖြစ်တယ်ဆိုတာပိုသဘောပေါက်နားလည်လာအောင်ရှင်းပြဟောပြောဆွေးနွေးတာဖြစ်တယ်လို့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကဦးတင်မီကပြောပါတယ
်။မြန်မာနိုင်ငံကြီးတစ်ခုလုံးငြိမ်းချမ်းသွားဖို့ဆိုရင်မြန်မာပြည်သူလူထုတစ်လုံးကဒီနေ့ငြိမ်းချမ်းရေးလှုပ်ရှားမှုမှာအကုန်လုံးထဲထဲဝင်ဝင်နဲ့ပါဝင်လာနိုင်တဲ့အခြေအနေတစ်ခုအဲ့ဒါလိုပါလား။အခုပြန်ကျွန်တော်တို့တာမန်ပြည်သူကြားထဲမှာငြိမ်းချမ်းရေးနဲ့ပတ်သက်ပြီးတော့ဖြစ်ပေါ်လာတဲ့အကျိုးဆက်ရလက်ကောင်းတွေကိုတခြားနားတဲ့သဘောပေါက်ဖို့အဲ့ဒါအရေးကြီးတာလေ။အရေးကြီးတဲ့အတွက်ကျွန်တော်တို့ကဒီ21ပင်လုံးအားကောင်းလာအောင်21ပင်လုံးဟာတကယ်တော့ပြည်သူတွေမျှော်လင့်နေတဲ့ရလက်ကောင်းတွေကိုထုတ်ပေးနိုင်တဲ့အရာတစ်ခုဖြစ်တဲ့ဆိုတော့လည်းပို့ပြီးတော့သဘောပေါက်နားလည်လာအောင်။နော်အဲ့ဒီမှာပါဝင်နေတဲ့ stake holder တွေရဲ့ဆောင်ရွက်နေတဲ့အခြေအနေတွေပေါ့နော်။အဲ့တော့အဲ့ဒါတွေကျွန်တော်တို့ရှင်းပြဖို့တော့မရှိတာ။ရှိလာတဲ့အတွက်ကျွန်တော်တို့ကတော့ဒါရှင်းပြတဲ့လူတွေကျွန်တော်တို့ကဖော်ပြဆွေးနွေးတယ်ပဲ။ဒီမှာရှိတဲ့လူတွေကတော့ပူးပေါင်းပါဝင်ကြတဲ့လူတွေပေါ့။
ဒီလှူရှားမှုမှာပါဝင်တဲ့ကာတွန်းဆရာမောင်မောင်ဖောင်တင်ကပြည်သူတွေကငင်းချင်းရဲ့အနှစ်သာရကိုမသိသလိုငင်းချင်းရဲ့သင်္ကေတကိုတော့မသိကြဘူးလို့ပြောပါတယ်။ဒီပေါ်မှာပြည်သူတွေအပေါ်အပြစ်တင်လို့မရကြောင်းလဲကာတွန်းဆရာမောင်မောင်ဖောင်တင်ကအခုလိုပြောပါတယ
်။ငင်းချင်းရဲ့ဘလောက်သိပြီးတော့ဘလောက်စိတ်ဝင်စားကြသလဲဆိုတော့အဲ့ဒီအရာသာကသူတို့မပြောနဲ့ဗျာကျွန်တော်တို့တော့မှအဲ့အရာသာမခံစားဘူးသူတို့ကျွန်တော်အပြစ်မတင်ပါဘူးသူတို့ကငင်းညာရေးကိုမသိဘူးငင်းညာရေးသင်္ကေတလေးဘယ်နှခုရှိလဲမေးတယ်မသိကြဘူးမသိကြဘူးဆိုလိုတာကကျွန်တော်တစိမ့်လူကိုကြီးချိတ်ထားတယ်ဂျိုးပြူငှက်နဲ့တန်လင်ကနောက်ပြီးငင်းညာရေးတစိမ့်ပေါ့နော်အလားတူသူတို့မသိဘူးဒါသူတို့အပြစ်မဟုတ်ပါဘူးကျွန်တော်တို့မျိုးဆက်မှာတော့မှဒီအရာသာဒီအတွေ့အကြုံမှာမခံစားရတာအလားလေးကိုကျွန်တော်တို့ကလည်းကျွန်တော်တို့ဖတ်ထားတဲ့စာလေးတွေအတိသားတလောက်လေးတွေသူတို့ပြန် share လုပ်တာသူတို့လက်ထက်မှာတော့ကျွန်တော်တို့တောင်းတတဲ့ငင်းညာရေးကသူတို့အတွက်ပေါ့နော်ပါစီလို့လည်းဆူတောင်းပါလေ
တင်းသားဤတိုင်းကတိုက်ပွဲတွေမရှိတော့ဘူးဆိုပေမဲ့နယ်မြေပြဿနာတွေရှိနေတာကြောင့်ဒေသခံတွေကငြိမ်းချမ်းရေးလိုချင်နေကြတယ်လို့ဘိမ်းမြို့နယ်88မျိုးဆက်ငြိမ်းချမ်းရေးနယ်ပွင့်လင်းလူအဖွဲ့အစည်းကဦးလှမော်ကပြောပါတယ
်ဒေသခံတိုင်းရင်းသားတွေနဲ့တော်ကြပြုတ်တဲ့ကုမ္ပဏီတို့လာပြီးတော့လုပ်ငန်းလုပ်တဲ့လူတွေနဲ့ပြဿနာတွေအများကြီးရှိတယ်တစ်ပြေးပြေးချင်းတစ်ပြေးပြေးချင်းနဲ့သူကတစ်ပြေးပြေးပြေးပြန်ဆူလာနိုင်တယ်လင်းနေကိုင်းနဲ့ဒီပြချမ်းအခွဲစည်းတွေနဲ့ကျွန်တော်တို့ဒီအရန်သားတွေနဲ့တစ်ချိန်မှတစ်ချိန်မှထိတိုက်တွေ့လာနိုင်တယ်သူတို့လင်းနေကိုင်းရင်အေးချမ်းပေါက်ပြီးသူတို့ပြောနေတယ်ဒီပြချမ်းတန်းလဲဘာမှမလုပ်ဘူးအေးချမ်းနဲ့ပြောနေဆိုပေမဲ့ဒေသခံပြည်သူတွေမှာမြေပြောင်ရောက်ပြပြင်ဒါဒီလဲပဲကျွန်တော်ပြောညချင်ရင်ဖြစ်စင်တယ်တော့ပါတယ်ဘာလဲဆိုတော့သူကဖက်ဒရယ်ပေါ့ဒီသင်္ကန်းစားတော့ခွဲဝေသုံးဆွဲရေးဆိုတဲ့မူပေါ်မှာဒါတွေအများကြီးသိဝင်နေတယ်ကျွန်တော်တို့ဒေသဟိုညချင်နေပါလေစိတ်ပွဲမရှိပေမဲ့ဒီပြဿနာရှိတယ်တကယ်အလုံးငင်းချမ်းမှာသာလေတော်ကြပြဿနာတွေကိုကျွန်တော်ဖက်ဒရယ်မူတန်းမှာအကုန်ရေးဆွဲပြီးတော့ Facebook တန်းမှာအကုန်ရေးဆွဲပြီးတော့ဒါကိုဖြစ်ဖို့ဖို့အတွက်ငင်းချမ်းရေးအရေးကြီးဆုံးပဲ။ဒါကြောင့်လူထူဝတ်တောက်ပို့ပြီးတော့စိတ်ဝင်စားတယ
်။အလားတူလူမှုငင်းချမ်းရေးလှုပ်ရှားမှုရဲတပ်ဘက်ကိုတနေ့သားရီတိုင်းဒေသကြီးအပြင်တခြားတိုင်းနယ်ပြည်နယ်တွေမှာလည်းဆက်လက်ပြုလုပ်သွားမှာဖြစ်ပါတယ်။ဒီလှုပ်ရှားမှုခီးစဉ်ကိုကော်တောင်တနင်္သာရီဘိတ်ကျွန်းစုပလောတရချောင်းလောင်းလုံးဒဝဲနဲ့ရေဖြူစတဲ့မြို့တွေမှာဒီဇင်ဘာလ9ရက်နေ့အထိဇက်တိုက်ပြုလုပ်သွားမှာဖြစ်ပါတယ်။လှုပ်ရှားမှုတွေမှာပကြီးနဲ့ကာတွန်ရေးဆွဲတာ၊ဟော်ပြောတာ၊တချင်းတွေနဲ့ဖျော်ပြတာ၊စတာတွေပါဝင်မှာဖြစ်ပြီးလာရောက်တဲ့ပြည်သူတွေကငြိမ်းချမ်းရေးနဲ့ပတ်သက်တဲ့ခံစားချက်တွေကိုရေးသားကြရတဲ့ပုံစံမျိုးတွေလည်းပြုလုပ်ကြမှာဖြစ်ပါတယ်ရှင်။